Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2006ခုနှစ်ဒီဇင်ဘာလ18ရက်စနေနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်သူမျိုးတော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမာဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေနေ့ညနေခင်းသတင်းတွေကိုနားလောင်နေအတူကြီးညာပေးသွားမှာဖြစ်ပါတယ်တူရကီနိုင်ငံအလယ်ပိုင်းမှာကားဘုံတစ်လုံးပောက်ခွဲခဲ့လို့စစ်သား73ယောက်တိဆုံးပြီးတော့55ယောက်ထဏ်ရသွားခဲ့ပါတယ်။တောင်တရုတ်ပင်လယ်တွင်တရုတ်ကဖမ်းဆီးလိုက်တဲ့အမေရိကန်ရင်ငုတ် drone ယာဉ်ကိစ္စကိုမမကန်ကန်ဆောင်ရွက်နိုင်ဖို့အတွက်တရုတ်နိုင်ငံကအမေရိကန်တောင်ပေါ်ရှိသူတွေနဲ့ပြောဆိုဆက်ဆံနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြားမှာကမနေ့တောက်ချန်တွေကစပြီးတော့ကချင်လွတ်မြောက်ရေးဌာနချုပ်ရှိတဲ့လိုင်ဇာနဲ့အနီးတစ်ဝိုက်ကကချင်စခန်းတွေကိုအဓိကပိတ်မှတ်ထားပြီးတော့မြန်မာစစ်တပ်ဘက်ကအဆက်မပြတ်တိုက်ခိုက်တာကြောင့်အကြဆုံးတွေရှိခဲ့တဲ့အကြောင်းကို
ခုဒီနေ့မှာဆိုလို့ရှိရင်လည်းတကယ်ပြင်းပြင်းထန်ထန်သူစစ်ကိုဒီမြန်မာစစ်တပ်ကဒီကြီးတော်နဲ့တပတ်ချောင်းရဲ့တစ်ဖက်မှာရှိတဲ့ဒီလိုက်ဖောင်ဒီကြေးရဲ့တိုင်းတုံကမ်းတကူ
ကချင်သတင်းစင် editor ကိုနော်တင်းကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်နိုင်ငံတကာသတင်းဖြစ်တဲ့တရုတ်နိုင်ငံရဲ့ကျန်းမာရေးသတင်းဖြစ်တဲ့ငှက်ဖြားရောဂါအကြောင်းစာရီကိုလည်းခုညနေပိုင်းမှာနာဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်
တူရကီနိုင်ငံလေပိုင်းကေဆရီမြို့ကဘတ်စ်ကားတစ်စင်းဘေးမှာကားဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်စစ်သား73ဦးထပ်မံတည်ဆုံးပြီးတော့55ယောက်တန်ရာရသွားခဲ့တယ်လို့စစ်ဖက်ရင်းမြစ်တွေကပြောပါတယ်။အိတဲက6ယောက်ကတော့စိုးရင်စရာကောင်းတယ်ဆိုပြီးတော့ပြောပါတယ်။ရသားတွေဆုံးမှုရှိနိုင်တယ်လို့လည်းအဲ့ဒီရင်းမြစ်ကဆိုပါတယ်။ပောက်ကွဲမှုကြောင့်တောင်ဝန်ချင်းပြီးသွားတဲ့စစ်သားတွေကိုတင်လာတဲ့ဘတ်စ်ကားလည်းပျက်စီးသွားခဲ့ပါတယ်။တက္ကသိုလ်ဝင်းတစ်ခုအနီးမှာဒီကားဘုံပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ပောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားဘေးကိုစစ်သားတွေတင်လာတဲ့ဘတ်ကားဖြတ်သွားတဲ့အချိန်မှာဘုံပောက်ကွဲခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီပောက်ကွဲမှုရဲ့လက်သည်အဖြစ်ဘယ်သူကမှတော့ချက်ချင်းမပြောသေးပါဘူး။ဒါပေမဲ့လည်းဒီပောက်ခွဲမှုဟာပြီးခဲ့တဲ့သတင်းပတ်အတွင်းတရားမဝင်ကာဒစ်စတန်အလုံသမားပါတီ PKK တို့ရဲ့ဘုံခွဲတိုက်ခိုက်မှုနဲ့တိတ်တူတယ်လို့တူရကီဒုတိယဝန်ကြီးချုပ်ဗေစီကန်ညက်ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွင်မြို့တော်အစ္စတန်ဘူကဘောလုံးကွင်းတစ်ခုနားမှာလဲ PKK တို့ကဘုံးနှလုံးဆင်ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ44ယောက်တိဆုံးပြီးတော့တရားကြော်တန်ရသွားခဲ့ပါတယ်ခင်ဗျာ
Democratic Party ကိုကွန်ပျူတာအင်တာနက်ကနေဖောက်ထွင်းမှုတွေလုပ်နေတဲ့ဆိုရဲဆွဆွဲမှုနဲ့ပတ်သက်ပြီး September လတုန်းကရုရှားသမ္မတ Vladimir Putin နဲ့သူပြောဆိုခဲ့တဲ့အကြောင်းနဲ့အဲ့ဒီနောက်ပိုင်းမှာဖောက်ထွင်းခွဲယူမှုတွေဆက်လုပ်တာမတွေ့တော့ဘူးလို့ American သမ္မတ Barack Obama ကသမ္မတ Impeachment မှာနှစ်စဉ်ပြုလုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးတောက်ကြနေမှာပြောပါရယ်သမ္မတရွေးကောက်ပွဲတွေလုပ်မဲ့အချိန်ရောက်နေတာကြောင့်ဒီလိုဖောက်ထွင်းခံရတာနဲ့ပတ်သက်ပြီးတော့တည်ရောက်မှုဘလောက်ရှိမဲဆိုတာကိုဘလို့ကောက်ချက်မျိုးမှမချဖို့သူ့အစိုးရအဖွဲ့ခက်ခက်ခဲခဲလုပ်ခဲ့ရတယ်လို့ Obama ကပြောပါရယ်ခုလိုအင်တာနက်ကနေဖောက်ထွင်းခိုးယူမှုကြောင့် Democratic Party သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့သူ Hillary Clinton အရေးရှုံးနေရတယ်လို့ယူဆပါသလားဆိုတဲ့အမေကိုတော့သူကတိုက်ရိုက်မဖြေကြားခဲ့ပါဘူးဒီကိစ္စအတွက်ကြွန့်ကျင်ပညာရှင်တွေဆွေးနွေးကြပါစေလို့ပြောကြားခဲ့တာပါဒီကိစ္စကိုဖြေရှင်းကင်တွယ်တဲ့နီလာနဲ့လောက်ကင်ခဲ့ပါတယ်လို့ Obama ကသူ့အဆိုအရအဖွဲ့အတွက်ကာကွယ်ပြောဆိုသွားပါတယ် Hillary Clinton ကလည်း Russia တို့ဘက်ကသူ့အပေါ်ပုံကိုရေးမကျေနပ်မှုတသက်နဲ့သမ္မတရွေးကောက်ပွဲမှာကြားဝင်ဆွတ်ဖက်ခြင်းနဲ့ဆန္ဒနဲ့လောက်ကင်ခဲ့လို့သူရှုံးနေခဲ့ရဖြစ်တယ်လို့ပြစ်တင်ပြောဆိုပါရယ်နိုဝင်ဘာလရွေးကောက်ပွဲပြီးကြဲကလူမြင်ကွင်းတိတ်မထွက်တဲ့ဟီလာရီကဂျာတာပရင်းနေညနယူးယောက်မြို့မှာကျင်းပတဲ့ရွေးကောက်ပွဲအလူရှင်တွေနဲ့တွေ့ဆုံပွဲအတွင်းအဲ့ဒီလိုမှတ်ချက်ပေးပြောဆိုတော့တာဖြစ်ပါတယ
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာ IS စစ်သွေးကြွတွေကိုအများဆုံးခြေမုံပစ်ဖို့မဲဆွယ်ပွဲကာလတွေမှာပြီးခဲ့တဲ့ကတိတွေကိုထပ်တလဲလဲပြောခဲ့ပေမဲ့အောင်မြင်မှုရအောင်ဘလို့အကောင့်ထဲဖော်မလဲဆိုတဲ့အသေးစိတ်အစီအစဉ်ကိုတော့ Florida ပြည်နယ် Orlando မြို့ကလူမှုစုဝေးပွဲမှာပြောမသွားခဲ့ပါဘူး။သမ္မတရွေးကောက်ပွဲမှာထောက်ခံသူတွေကိုကျေးဇူးတင်ကြောင်းနိုင်ငံအနှံ့လဲ့လဲပြောဆိုတဲ့အစီအစဉ်အဖြစ်တောက်ကြနေနောက်ပိုင်းကမိန့်ခွန်းပြောကြားမှာတက်မတော်ကာကွယ်ရေးဦးစီးချုပ်အဖြစ်နဲ့နိုင်ငံရဲ့စစ်အင်အားကိုတီဆောက်မဲ့အကြောင်းပြောကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့လက်ရှိနိုင်ငံသားရေးမူဝါဒကိုလည်းသူကဝေဖန်ပြစ်တင်ခဲ့ပါတယ်။တခါမှကြားတော်မကြားဘူးတဲ့အတိုင်းပြည်တွေနဲ့ပြဿနာတွေတစ်ခုပြီးတစ်ခုကိုအစဉ်ကျင်မဲ့ပါဝင်ပတ်သက်နေတာအချိန်အတော်ကြာနေပြီလို့လည်းသူကပြောခဲ့ပါတယ်။မိုင်မဲတဲ့ဒီလှုပ်ရက်တွေကိုရရတော့မဲ့အချိန်လို့လည်းပြောပါတယ်။ Orlando မြို့ကလူမှုစုဝေးပွဲမှာရွေးကောက်ပွဲမှာမဖြစ်မနေအနိုင်ရဖို့လိုအပ်တဲ့ပြည်နယ်မှာအောင်ပွဲခံအထိမ့်မှအဖြစ် Trump ကိုဂုဏ်ပြုတဲ့သဘောလည်းဖြစ်ပါတယ်။ စီးပွားရေးလုပ်ငန်းရှင်အဖြစ်ကနေ Republican Party ရဲ့သမ္မတဖြစ်လာတော့မဲ့ Trump ဟာ Florida ပြည်နယ်မှာပိုင်ဆိုင်မှုတွေအများအပြားရှိသလိုသူ့ရဲ့ဒုတိယအိမ်အဖြစ်လည်းညီညွတ်ပြောဆိုလို့ရှိပါတယ်။ Florida ပြည်နယ်ကမိန်ကောမှာတော့ဥပဒေမဲ့နိုင်ငံတွင်းဝင်ရောက်သူတွေကိစ္စသမ္မတ Obama ရဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုဖျက်သိမ်းရေးကုံတွေရေးသဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းဖို့နဲ့ပြည်တွင်းမှာစီးပွားရေးပြန်လည်အားကောင်းလာစေရေးကိစ္စတွေကိုလည်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ Syria နိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရက်သားတွေကိုဘေးလွတ်ရာကဲထုတ်ပေးနေတဲ့လုပ်ငန်းတွေပြန်ဆောက်ဖို့ဒီကနေ့စနေနေ့မှာသဘောတူလိုက်ပါပြီ။တပုံတွေထိန်းချုပ်ထားတဲ့ Fawwa နဲ့ Gafaya ရွာနေရွာကအရက်သားတွေလွတ်ပေးဖို့ဆိုတဲ့တောင်းဆိုချက်ကြောင့်ဘေးလွတ်ရာရွှေ့ပြောင်းပေးတဲ့လုပ်ငန်းတွေတောက်ကြတဲ့ကရနာသွားခဲ့တာပါ။ဒီကနေ့သဘောတူညီချက်မှာတော့အဲ့ဒီရွာကအရက်သားတွေကိုဘေးလွတ်ရာထွက်ခွာခွင့်ပေးဖို့အချက်လဲပါဝင်ပါတယ်။ခုထိတော့ဒီလုပ်ငန်းတွေမစသေးပါဘူး။ Syria နိုင်ငံအလက်ပိုမြို့အရှေ့ပိုင်းမှာပောက်ကွဲတံတွေနဲ့တနတ်တံတွေပြန်ကြားလာရပြီးတဲ့နောက်မှာ Syria အစိုးရကအဲ့ဒီမှာရှိနေတဲ့အရက်သားတွေဘေးလွတ်ရာရွှေ့ပြောင်းရေးကိစ္စကိုတောက်ကြနေကဆိုင်းငံ့ထားလိုက်တာပါ။တပုံတွေဖက်ကရောအစိုးရတပ်တွေဖက်ကပါခိုင်မမှုမရှိသေးတဲ့အပြစ်ခတ်ရစဲရေးကိုချိုးဖောက်ကြောင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲခဲ့ကြပါတယ်။ဘေးလွတ်ရာရွှေ့ပြောင်းပေးမဲ့ကားတွေတွာလာရန်လမ်းကြောင်းအဖြစ်တုံးနေတဲ့အမြန်လမ်းမကြီးတစ်လျှောက်စစ်တပ်ကအတားအဆီးတုံးတွေချနေချိန်မှာပဲတပုံတွေထိန်းချုပ်ထားတဲ့အလက်ပိုအချမ်းကလူတွေတဲဆောင်လာတဲ့ဘတ်ကားတွေနဲ့ truck ကားတွေကိုပြန်လှည့်ဖို့စီးရီးယားအစိုးရကအမိန့်ပေးခဲ့ပါတယ်။တာဟာယာယီရက်ဆိုင်နာဖြစ်တယ်လို့အလက်ပိုငင်းချမ်းရဲ့လုပ်ငန်းစဉ်မှာတထဲဝင်ပါဝင်ကူညီနေတဲ့တူရကီနိုင်ငံဖက်ကပြောပါတယ်။တပုံတွေဟာသူတို့ပေးထားတဲ့ကတိကိုချိုးဖောက်တဲ့အနေနဲ့လက်နက်ကြီးတွေနဲ့တစ္ဆေခန်းတွေကိုအလက်ပိုမြို့ထဲကနေခိုးထုတ်နေတယ်လို့စီးရီးယားအစိုးရကဆွဆွဲပြောဆိုပါတယ်။ဒါပေမဲ့လည်းစီးရီးယားအစိုးရကအခုလိုရက်ဆိုင်လိုက်တာဟာတပုံတွေထိန်းချုပ်ထားတဲ့ရှက်ရွာနှရွာကအရက်သားတွေကိုလွတ်ပေးအောင်သူတို့ကိုဖိအားပေးဖို့လုပ်နေတာလို့တပုံတို့ဖက်ကပြောပါတယ်။
UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAB ကနေစနေနေ့ညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တောင်တူပင်လယ်တွင်နိုင်ငံတကာပိုင်းတဲ့ထဲမှာတရုတ်နိုင်ငံကဖမ်းဆီးလိုက်တဲ့အမေရိကန်ရေတပ်ရဲ့ရေငုပ် drone ယာဉ်ကိစ္စနဲ့ပတ်သက်ပြီးတော့မမှန်ကန်ကန်ကင်တွယ်ဆောင်ရွက်နိုင်ဖို့အတွက်အမေရိကန်ဘက်ကတောင်းဝန်ရှိသူတွေနဲ့ပြောဆိုဆက်ဆံမှုတွေလုပ်နေတယ်လို့တရုတ်နိုင်ငံကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်ဒီကိစ္စကိုဘယ်တော့ဖြေရှင်းလို့ပြီးမလဲဆိုတာကိုတော့တရုတ်အစိုးရဘက်ကပြောကြားခဲ့ခြင်းတော့မရှိခဲ့ပါဘူးအမေရိကန်ရေတပ်ရဲ့လူမပါတဲ့အဲ့ဒီရေငုပ် drone ယာဉ်ကိုချက်ချင်းပြန်လွှဲပြောင်းပြီးတော့တရုတ်နိုင်ငံအနေနဲ့နောက်ထပ်အလားတူဖြစ်ရမျိုးတွေထပ်မဖြစ်အောင်လုပ်ဖို့လဲတန်တမာလမ်းကြောင်းတွေတုံးပြီးတော့တောင်းဆိုခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်ဒီရေငုပ် drone ယာဉ်မှာလူမပါသည့်တိုင်အောင်ဒါဟာအမေရိကန်ကပိုင်တဲ့ယာဉ်ဖြစ်တယ်လို့လည်းပြောပါတယ်အခုလောက်ရဟာနိုင်ငံတကာဥပဒေတွေနဲ့မညီဘူးလို့လည်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူရေတပ်ဗိုလ်မှူး Jeff Davis ကပြောပါတယ်တရုတ်စစ်တပ်ရဲ့လောက်ရဟာကျင့်ဝတ်သိက္ခာနဲ့မညီညွတ်ဘူးလို့သူကပြောပါတယ်ရဖက်ကထိန်းချုပ်မောင်းနေတဲ့ရေတပ်ပိုင်းသမုတ်တရာလေရင်တစင်းဟာသမုတ်တရာလေလာရေးရင်တစင်းဟာဖိလစ်ပိုင်နိုင်ငံစူပစ်ပင်လယ်အော်ကနေ63ကီလိုမီတာလောက်အကွာရေပြင်အောက်မှာဆက်ရက်ပြီးရောက်ရှိနေတဲ့မောင်းတူမဲ့ရင်ငုပ် drone ယာဉ်တစင်းကိုပြန်လည်ဆဲယူနိုင်ဖို့ကြိုးစားနေစဉ်ကြာသပတေးနေ့မှာပဲတရုတ်ရေတပ်တင်ဘောကချင်းကပ်ရောက်ရှိလာခဲ့ကြောင်းလည်းပန်တဂွန်ပြောခွင့်ရကသတင်းတော့တွေကိုပြောပါရခင်ဗျာ
ဖိလစ်ပိုင်နိုင်ငံကိုပေးနေတဲ့အမေရိကန်တို့ရဲ့အဓိကစီးရီးအကူအညီတွေကိုရန်နာလိုက်မယ်ဆိုရင်ဖိလစ်ပိုင်မှာအမေရိကန်တပ်သားတွေချထားခွင့်တဘောတူညီမှုကိုဖျက်ပစ်မယ်ဆိုပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကစနေနေ့မှာချိန်ချောက်ပြောဆိုပါရယ်အမေရိကန်အစိုးရရဲ့အဓိကအကူအညီပေးရေးအေဂျင်စီ The Millennium Challenge Corporation ဖက်ကအကူအညီတွေကိုတကယ်ရပ်ဆိုင်လိုက်တာတော့မဟုတ်ပါဘူးဒါပေမဲ့လည်းဖိလစ်ပိုင်နိုင်ငံရဲ့တရားဥပဒေစိုးမိုးမှုနဲ့အယက်သားတွေရဲ့လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နောက်ထပ်ပြန်လည်တုံးသက်တဲ့အနေနဲ့ဒီအကူအညီတွေကိုရှေ့ဆက်ပေးမလားဆိုတာကိုအေဂျင်စီကမဲပေးကြဖို့ဖြစ်ပါတယ်။မွေရစေးရောင်းဝယ်သူတွေနဲ့ရာဇဝတ်သားတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းပစ်မယ်ဆိုတဲ့ကတိစကားနဲ့ဒီနေ့အစောပိုင်းမှာသမ္မတရွေးကောက်ပွဲမှာမစ္စတာဒူတာဒေအနိုင်ရခဲ့တာပါ။ဂျွန်လကုံပိုင်းသူစတင်တာဝန်ယူချိန်ကစလို့ဖိလစ်ပိုင်ရဲနဲ့လုံခြုံရေးတပ်ဖွဲ့ကမွေရစေးသုံးဆွဲသူတွေနဲ့ရောင်းဝယ်သူပေါင်း 3,600 ကျော်ကိုတပ်ဖြတ်ခဲ့ပါတယ်။အမေရိကန်ရဲ့ကုညီထောက်ပံ့ငွေမရှိဘဲဖိလစ်ပိုင်နိုင်ငံရှင်သန်နိုင်ပါတယ်။ဒါပေမဲ့ခမရတို့ရဲ့တပ်သားတွေဒီမြေကထွက်ခွာထွက်ဖို့ပြင်ဆင်ထားပါ။နိုင်ငံခြားတပ်တွေအပြန်အလှန်ချထားရေးသဘောတူညီချက်ကိုလည်းရုတ်သိမ်းဖို့ပြင်ဆင်ထားပါဆိုပြီးတော့မစ္စတာဒူတာတေးကပြောပါရယ်။ပိုင်နဲ့အငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးမှာလည်းတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့တိုင်ကြားချက်မှာနိုင်ငံတကာအမှုညာတတရားခေါ်ရုံးကဖိလစ်ပိုင်ကိုအနိုင်ပေးထားတာဖြစ်ပါရယ်။ တောင်တရုတ်ပင်လယ်တွင်တရုတ်တို့ဘက်ကလက်နက်သက်ဆင်ထားပေမဲ့တရုတ်တို့ဘက်ကကန့်သက်ချက်တွေမထားချင်တာကြောင့်ဒီကိစ္စကိုဘေးဖယ်ထားမယ်လို့ဒူတာဒေးကပြောပါရယ်နိုင်ငံကြားဆက်ဆံရေးတင်းမာမှုတွေဖြစ်လာစေမဲ့လုပ်ရက်တွေဆက်ဖြစ်လာဖို့မလိုလားဘူးလို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးရာဆေးဂျူနီယာကပြောပါရယ်ရှင်
တောင်ကိုရီးယားနိုင်ငံမှာယာရုကနေဆိုင်းငံခံထားတဲ့တောင်ကိုရီးယားသမ္မတပါကွန်ဟေကိုထောက်ခံသူတွေနဲ့သမ္မတကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့သူတွေဒီကနေ့စနေနေ့မှာပဋိပက္ခတွေဖြစ်ခဲ့ကြပါတယ်တောင်ကိုရီးယားသမ္မတပါကွန်ဟေကိုယာရုကနေချက်ချင်းနှုတ်ထွက်ပြီးဖွဲ့စည်းပုံအခြေခံဥပဒေခုံရုံးအနေနဲ့သူမကိုယာရုကတရားဝင်ဖယ်ရှားဖို့ဖိအားပေးတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာတောင်ကိုရီးယားနိုင်ငံသားတွေဒီကနေ့စုဝေးဆန္ဒပြခဲ့တဲ့အတွင်းမှာသမ္မတပါကွန်ဟေကိုထောက်ခံသူတွေနဲ့ထိတ်တိုက်တွေ့ခဲ့ကြတာပါဒေါ်လာသန်းပေါင်းများစွာပါဝင်တဲ့အခရီးလိုက်စားမှုအရှုပ်တော်ပုံတွေကြောင့်တောင်ကိုရီးယားသမ္မတအဖော်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကန့်ကွက်ဆန္ဒပြတာတွေဖြစ်ပေါ်ခဲ့ပြီးတော့အတိုက်ခံတွေထိန်းချုပ်ထားတဲ့တောင်ကိုရီးယားလွှတ်တော်ကလည်းသမ္မတပါကွန်ဟေကိုတရားစွဲဖို့ပြီးခဲ့တဲ့သတင်းပတ်ကမဲပေးခဲ့ကြတာပါသမ္မတပါကွန်ဟေရဲ့တငယ်ချင်းဖြစ်တဲ့ Choi Soon-sil ကကုမ္ပဏီတွေစီကနေငွေကြေးတောင်းခံတာတွေလုပ်တဲ့ကိစ္စမှာသမ္မတဟာသူ့ရဲ့တငယ်ချင်းနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့အစိုးရကိစ္စရပ်တွေမှာလည်းသူ့ရဲ့တငယ်ချင်းကိုဝင်ရောက်ဆော့ဖတ်ခွင့်ပေးခဲ့တယ်လို့တရားလိုရှိနေတဲ့ဘက်ကဆွဆဲခဲ့ပါတယ်။တောင်ကိုရီးယားသမ္မတကိုတရားစွဲဖြုတ်ချဖို့မဲပေးခဲ့တာကြောင့်သမ္မတပါကွန်ဟေအနေနဲ့တာဝန်ကနေရပ်ဆိုင်းခံထားရပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံမှာတောက်ကြနေကကျင်းပတဲ့ဂျာမန်အမတ်ပေးဘောလုံးပွဲမှာတော့ Hoffenheimအသင်းနဲ့ Dortmund အသင်းတို့တစ်ဖက်ငကိုးစီတရေကြသွားပါရယ် Hoffenheim အတွက်ဂိုးတွေကို Mark Uta နဲ့ Sandro Wagner ကသုံးမိနစ်နဲ့မိနစ်30ရေမှာတွင်ခဲ့ပြီးတော့ Dortmund အတွက်ဂိုးတွေကိုတော့ Gutsa နဲ့ Aubameyang တို့က17မိနစ်နဲ့48မိနစ်တွင်မှာတွင်ယူခဲ့တာပါဒီပွဲမှာ Dortmund အသင်းကဂျာမနီတိုက်စစ်မှု Marco Reus က43မိနစ်မှာအနီးကပ်နဲ့အထုတ်ခံရတာကြောင့် Dortmund အသင်းဟာ10ရောက်နဲ့ကစားခဲ့ရပါတယ်ဒီပွဲတရေကြသွားတဲ့အတွက်15ပွဲကစားပြီးချိန်မှာ Hoffenheim က15ပွဲမှာ29မှတ်နဲ့အဆင့်3 Dortmund အသင်းက26မှတ်နဲ့အဆင့်ငါမှာရောက်ရှိနေပါတယ် Direct from Washington The
Voice of America VOA ကိုရနိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ကချင်စစ်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းမှာကချင်လူမျိုးရေးအဖွဲ့ KIO ရဲ့တပ်စခန်းတွေကိုမြန်မာစစ်တပ်ကဒုတိယနေ့အဖြစ်ထိုးစစ်ဆင်နေပါတယ်။ KIO ဌာနချုပ်ရှီယာလိုင်ဇာအနီးတဝိုက်မှာလေကြောင်းတိုက်ခိုက်မှုတွေနဲ့အတူထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေပိုမိုပြင်းထန်လာမှာကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါမယ်။
ဟုတ်ပါတယ်ကချင်ပြည်နယ်အတွင်းကကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်ဇာနဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုအဓိကပြစ်မှတ်ထားပြီးတော့မြမစစ်တပ်ဘက်ကမနေ့တောက်ကြနေ့မနက်ကနေစလို့လေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါအဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်ကချင်တပ်စခန်းတချို့ဆုတ်ခွာပြေးခဲ့ရပြီးအကြအဆုံးတွေရှိခဲ့တယ်လို့ကချင်စစ်ရေးကိုလေ့လာသုံးသပ်နေတဲ့ကချင်သတင်းစင်အယ်ဒီတာကိုနော်ရင်းကပြောပါတယ်
မနေ့ကဆိုလို့ရှိရင်ဒီလက်နက်ကြီးကလက်နက်ကြီးကြီးကတော့အလုံးပေါင်းထောင်ကျော်ကျော်ပစ်ခတ်တယ်။အဲ့ဒီနောက်ပိုင်းကလည်းကြက်ပိုက်လေးရင်ဒီနဲ့လည်းအကြီးကြီးပြင်းပြင်းထန်ထန်တက်ခဲ့ပြီးမှသူတို့ကတော့မနေ့ကဆိုလို့ရှိရင်ကြည့်ရကလည်းအကြဆုံးပြည်နယ်ရှိခဲ့တယ်ဆိုတော့သူတို့ညနေပိုင်း၃နာရီကျော်ကျော်မှအဲ့ဒီကြီးတော်စခန်းကနေပြီးမှကြည့်ရကတော့ဆုံးလိုက်တာဖြစ်တယ်
။ဒီကနေ့စနေနေ့မနေ့မှလည်းကချင်ပြည်နယ်လိုင်ဇာဌာနချုပ်ဘက်မှတိုက်ပွဲတွေဆက်ပြင်းထန်နေစေအနေအထားအခုလိုသူကပြောပြပါဗျ။
အခုဒီနေ့မှဆိုလို့ရှိရင်လည်းကေပင်းမြန်တန်တန်သူစစ်ကိုဒီမှာစစ်တပ်ကဒီကြီးတော်နဲ့တပတ်ချောင်းရဲ့တစ်ဖက်မှာရှိတဲ့ဒီလိုက်ဖောင်ဒီကရဲ့တိုင်းတုံစခန်းတကူအပြင်းမထန်အဲ့ခိုင်နေနေဆိုတဲ့ဟာကိုကျွန်တော်သိရပါတယ်။အဲတစ်ဖက်မှာလည်းဒီရင်လိုက်စားကရဲ့ပူတာနောက်ချက်လိုက်စားတော့ဝန်ကျင်မှာလည်းတို့လက်နက်ကြီးနဲ့ဒီလိုက်စားတော့ဝန်ကျင်ကိုပစ်ခတ်မှုတွေကတော့လုပ်နေ
ကချင်လူမျိုးရေးတပ်စခန်းရဲ့တပ်စခန်းတစ်ခုဖြစ်တဲ့ဂီထုံတပ်စခန်းအပြင် KIA တပ်မဟာတပ်တွေစခန်းချရာတောင်ကုန်းတွေကိုထိုးစစ်ဆင်နေဆဲမှာပဲမြမစစ်တပ်ဘက်ကစစ်အင်အားတွေထပ်တိုးချဲ့ချလာနေတဲ့အတွက်ရှေ့ဆက်ပြီးလဲကချင်လူမျိုးရေးတပ်စခန်းတွေကိုပြင်းပြင်းထန်ထန်ဆက်ထိုးစစ်ဆင်နိုင်တဲ့အလားအလာရှိတယ်လို့လဲကိုရင်းကအခုလိုရှင်းပြပါတယ
်ဒီလေဇာပတ်ဝန်ကြီးမှာကျတော့ကေအိုဘက်ကပြီးလို့သူဒီတက္ကသိုလ်တွေလည်းအများကြီးရှိပါတယ်တက္ကသိုလ်တွေကလည်းထောင်ပေါင်းများစွာရှိတဲ့နေရာဖြစ်တဲ့အဲဒီတရုတ်နေစားလေဇာပတ်ဝန်ကြီးတို့ချောက်ပေါ့အဲလူထုတွေကအဲ့လိုမျိုးလက်နက်စိုးရတက်ကလက်နက်ကြီးနဲ့တက္ကသိုလ်နေရာကနေပြီးမှအရှောင်ဖို့တဲ့ရောတတိထားဖို့တဲ့ရောအခုအဲ့လိုမျိုးတတိပေးတဲ့အခြေအနေဖြစ်တဲ့ကျင်းပါလာနဲ့ရောတုတ်ပြနေတော့ကျွန်တော်တွေ့ရပါတယ်အခုဒီမန်ဝင်းမဝင်းကြီးတက်မှာဆိုလို့ရှိရင်လည်းတက္ကသိုလ်တွေကိုတကယ်တော့အစိုးရထိန်းချုပ် တဲ့မှာရှိတဲ့ဒုက္ခတွေ9000ကျော်လောက်ရှိတယ်သူတို့ကလည်းဒီရစ်ခါတွေလည်းအစီအစစ်တတ်တွေကနမ်ကြောင်အားလုံးမှာသူတို့ကပစ်ဆိုပြီးမှရစ်ခါတွေလုံးဝသူတို့ကိုတက်ဆရာကိုကြီးတွေလည်းမဝင်အောင်သူတို့ကအဲ့လိုမျိုးပစ်ဆိုတာလည်းအရန်ကြပါပဲအဲဆိုရင်မူဒီကတော့ပူပြီးမှရှိလာနေတာပေါ့
အခုလိုမျိုးကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်အနီး KIO ထင်းချုပ်နယ်မြေထဲမှာမြမစစ်တပ်ဘက်ကအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အတွက်လိုင်ဇာအနီးတဝိုက်ကကချင်လူမျိုးရေးတပ်ထင်းချုပ်နယ်မြေထဲက IDP တပ်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေနဲ့လိုင်ဇာအနီးတဝိုက်ကဒေသခံကချင်ပြည်သူတွေဟာလေကြောင်းတိုက်ခိုက်မှုတွေကိုမြင်တွေ့နေရတဲ့အပြင်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေကြောင့်သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာဆမ်ဆွန်ကလည်းပြောပါတယ်
ဒီနေ့တော့အဲ့ဘက်မှာလည်းအတင်းထံပဲဟိုသူစစ်တင်နေတယ်အဲ့ဒါလည်းအဲ့ဒီဟိုဂျီတန်ပို့စုံးနဲ့အတူတူပဲအဲ့ဘက်မှာလိုက်ဖုန်းဆိုရဲအဲ့ဒီစခန်းနဲ့မွေးတဲ့နေရာမှာမကရအောင်ဆိုရဲ IDD စခန်းရှိတယ်အဲ့ဒီအတက်တော့ဆိုရင်ဆရာတော့ရှိတယ်မကရအောင် IDD စခန်းကအဲ့ဒီလိုက်ဖုန်းနဲ့တိတ်မွေးတဲ့ကောင်တောင်ကျော်လောက်မှာပဲရှိတဲ့နေရာရှိတယ်အဲ့ဒါကြောင့်တော့အဲ့ဒီတက်တော့ဆိုရရတယ်ဆိုတော့ကတော့အဲ့ဒီဟို KA စခန်းကိုတော့ပြင်မထားပြီးတိုက်တာပဲဒါပေမဲ့ဒီ ICD စခန်းနဲ့လည်းနေလာတယ်ဆိုတော့ဟိုဘုံတန်တနတ်တန်လေးနဲ့ဖြစ်တဲ့ဥစ္စာတွေကတော့အဲ့ဒီ IDD စခန်းမှာလည်းကျတယ်ဆိုတော့တို့အလုံးကသူ ይሳ ရှိလာတော့ဒီ IDD အဲ့ဒီမှာရှိတဲ့ကျွန်တော်တို့လူစုတွေတက်တော့တခြားကြီးတော့မရှိတော့ဘူးအရမ်းလဲဆိုတော့တရုတ်ပြည်ဘက်ကလည်းလက်ခံမှာမဟုတ်ဘူး
ပြီးခဲ့တဲ့လပိုင်းတွေကနေစလို့ရှမ်းမြောက်ပိုင်းမှာကချင်တပ်ဖွဲ့ KIA အပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဘက်ကမြန်မာစစ်တပ်စခန်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်လိုက်ခြင်းကနေစလို့တိုက်ပွဲတွေတင်းမာလာချိန်မှာပဲကချင်ပြည်နယ်ဘက်ကကချင်လူမျိုးရေးဌာနချုပ် KIO ရဲ့လိုင်စာဌာနချုပ်နဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုပိတ်မထားပြီးမြန်မာအစိုးရတပ်ဖက်ကလေကြောင်းတွေပါပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်အခုလိုမျိုးကချင်ပြည်နယ်ရင်းဖြစ်ပွားနေတဲ့စီးရဲအခြေအနေတွေနဲ့ပတ်သက်ပြီးမြမအစိုးရစစ်တပ်ဘက်ကတော့တရားဝင်သတင်းတစုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူးရှင်
မဆွမွန်တက်ဆက်ထားတာပါခုတစ်ခါမှာတော့2019ကျရင်တရုတ်သမ္မတရှီကျင်းပင်အနေနဲ့စိန်ခေါ်မှုကြီးကြီးမားမားတချို့နဲ့တေချာပေါက်ကြုံရမယ်လို့ပညာရှင်တွေခန့်မှန်းထားတာကိုကြည့်ရအောင်ပါတရုတ်သမ္မတဟာ2013ခုနှစ်မှာစပြီးတာဝန်ထမ်းဆောင်ခြင်းကစလို့အကြီးမားဆုံးစိန်ခေါ်ချက်တချို့ကိုလာမယ့်2019ခုနှစ်ကျရင်ရင်ဆိုင်ရဖို့ရှိပြီးတော့သူရဲ့ခေါင်းဆောင်မှုအပေါ်မကြုံဘူးလို့အောင်စမ်းသပ်ခံရမှာဖြစ်ပါတယ်။စိန်ခေါ်မှုတွေထဲမှာတော့စီးပွားရေးပြဿနာတွေအစ်မြင့်နိုင်ငံရေးခေါင်းဆောင်ပိုင်းမှာတိမ်မွေးတဲ့ပြောင်းလဲနဲ့မိခင်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်တရုတ်အမေရိကန်ဆက်ဆံရေးဘယ်လိုရှေ့ဆက်သွားမလဲဆိုတဲ့မြေရတဲ့အခြေအနေတွေလည်းပါဝင်တဲ့အကြောင်းကို VOA သတင်းတောက် Bill Ike ကဘေကျင်းမြို့ကပေးပို့ထားတဲ့သတင်းလောကိုမန္နနာချန်ကပြောပြပေးပါမယ်။
ရှီကျင်းပင်သမ္မတမဖြစ်ခင်တုန်းကတရုတ်နိုင်ငံရဲ့စီးပွားရေးဟာအမခန့်လောက်အောင်တိုးတက်နေပြီးဆယ်စုနှစ်နဲ့ချီခိုင်မာတောင့်တင်းတဲ့ဖွံ့ဖြိုးမှုတွေကြောင့်အာဏာရကွန်မြူနစ်ပါတီလည်းအားကောင်းခဲ့ပါတယ်အခုခါမှာတော့သူ့ရင်ခေါင်းဆောင်တွေလက်ထက်ကလို့မဟုတ်ပဲစီးပွားရေးမှာပြဿနာဘောင်းဆောင်ကြုံနေရချိန်မှာရှီကအုပ်ချုပ်နေရတာပါစီးပွားရေးဖွံ့ဖြိုးမှုတစ်ဖြည်းဖြည်းနှေးကွေးလာရမှာမလိုအပ်တဲ့နေရာတွေမှာသုံးစွဲမှုတွေကိုရှော့ချဖို့ကျွေးမိနဲ့အလုပ်လက်မဲ့ပြဿနာတွေကိုဖြေရှင်းဖို့လိုအပ်ချက်တွေကြောင့်တစ်ဖက်မှာလည်းလူမှုရေးမတည်ငြိမ်မှုဖြစ်နိုင်တာလို့ဆိုရင်စရာတွေလည်းရှိနေပါတယ်။စစ်ဘောရေးတိုးတက်မှုရော့ကျလာတာနဲ့အမျှပြည်ပမှာဩဇာချက်ထွင်ဖို့ကြိုးပမ်းရင်းရင်းနှီးမြှုပ်နှံမှုတွေလည်းတိုးလာနေတာကြောင့်ပြည်ပကိုငွေပင်ငွေရင်းစီးဆင်းမှုတွေကိုဟန့်တားနိုင်အောင်တရုတ်အာဏာပိုင်တွေမကြသေးငါပဲဂျားဝင်ဆောင်ရွက်ခဲ့ရပါတယ်။ဒီလိုအခြေအနေတွေရှုပ်ထွေးလာနေချိန်မှာသမ္မတရှီကိုရိုင်းဟာလည်းအစိုးရရဲ့ဆုံးဖြတ်ချက်တိုင်းမှာပါဝင်လာတာတရုတ်နိုင်ငံမှာမော်စီတုံးနဲ့တိန့်ရှောင်ဖိန်လိုနောက်ပိုင်းဩဇာအကြီးဆုံးပုဂ္ဂိုလ်တယောက်အထိဖြစ်လာအောင်သူ့ဖာသူရွေးချယ်ခဲ့တာကလည်းအကြောင်းရင်းတစ်ခုဖြစ်တယ်လို့ထောက်ပြသူတွေလည်းရှိပါတယ်။သမရရှိအနေနဲ့အာနာကိုထိန်းချုပ်လွှင့်ရင်ပြဿနာပေါ်တဲ့အခါဝေဖန်မှုတွေနဲ့ပိုပြီးရင်ဆိုင်ရလိမ့်မယ်လို့လည်းဟောင်ကောင်နှင်းချင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခယွန်ပီယက်ကဘတ်စတန်ကပြောပါတယ်
The danger is that if something turns wrong in the economy, you can't really blame the coach.
စီးပွားရေးမှာတခုခုအမှားယွင်းနဲ့ကြုံတဲ့အခါအရင်တုန်းကလှုပ်ချင်သလိုလှုပ်လို့ရတယ်လို့မျိုးတရုတ်ဝန်ကြီးချုပ်လီကာရှင်းကိုအပြစ်ဖို့လို့မရတော့ပါဘူးအခုကတိုင်းပြည်မှာဖြစ်သမျှကိစ္စတိုင်းအတွက်သူတာဝန်ယူရတော့မှာပ
ါလွန်ခဲ့တဲ့3နှစ်ခွဲကာလအတွင်းသမ္မတရှီကပြုပြင်ပြောင်းလဲရည်မှန်းချက်ကြီးတွေကိုချမှတ်ခဲ့ပေမဲ့အများပြားကတော့အကောင့်ထဲမဖော်နိုင်ပဲဖြစ်နေရတာပါပါတီဝင်တသိန်းကျော်ကိုပြစ်မှတ်ထားပြီးအာဂရီလိုက်စားမှုတိုက်ဖြတ်ရေးအတွက်အကုန်ကြခံကြိုးပမ်းခဲ့တဲ့ဗဟိုအစိုးရရဲ့ထောက်ခံမှုရခဲ့ပြီးမြေဒန္တရအစိုးရရဲ့ဆန့်ကျင်မှုတွေနဲ့လည်းကြုံခဲ့ရပါတယ် အာဂရီလိုက်စားမှုတိုက်ဖျက်ရေးကြောင့်တရုတ်နိုင်ငံရဲ့ဗျူရိုကရေစီစနစ်မှာတန်တရားတွေပုံမှုကြီးထွားလာသလိုအစိုးရအရာရှိတွေဟာလည်းပြုပြင်ပြောင်းလဲရေးကိုတွန်းအားပေးလုပ်မဲ့စားဘာမှမလုပ်တာမျိုးနဲ့ကြုံနေရတယ်လို့လဲပါမောက်ခကပတ်စတန်ကမြင်ပါတယ
် and the moral political atmosphere has become much more tense. I mean, there's been more repression of dissidents and more control.
ဒီကူကနိုင်ငံရေးအခြေအနေတင်းမာလာတာနဲ့အမျှတိုက်ခိုက်တွေပါတီကိုထိန်းချုပ်စောင့်ကြည့်မှုတွေတက္ကသိုလ်တွေလူမှုအတိုင်းအဝိုင်းတွေနဲ့မီဒီယာတွေကိုဖိနှိပ်မှုတွေလည်းပိုများလာပါတယ
်။ဒါပေမဲ့လည်းတရုတ်ခေါင်းဆောင်တွေအနေနဲ့ရှေ့လာမယ့်နှစ်ထဲမှာကျင်းပမယ်၅နှစ်တကြိမ်ပါတီညီလာခံမှာတင်မမှုတွေကြုံရမှာလို့မလိုလားကြဘူးလို့လည်းတရုတ်နိုင်ငံရဲ့အကဲခတ်တဦးဖြစ်တဲ့ဝီလီလမ်ကပြောပါတယ်
။ This is the year not actually for rolling out new initiatives but for stabilizing
အစီအစဉ်တွေကိုလက်တွေ့လုပ်တဲ့နှစ်တစ်နှစ်မဟုတ်ပဲလူလူရဲ့စိတ်သဘောထားတွေတည်ငြိမ်မှုရဖို့နောက်ဒီပါတီရင်းကမတူကွဲပြားတဲ့အုပ်စုတွေကြားမှာတဟဇာတဖြစ်အောင်ကြိုးပမ်းဖို့လုပ်ရမယ့်အချိန်ဖြစ်ပါတယ်
။2019နောက်ပိုင်းပါတီခေါင်းဆောင်ပိုင်းပြောင်းလဲမှာတော့သမရရှိဟာပါတီဥက္ကဋ္ဌအဖြစ်ပြန်လည်ရွေးခံရဖို့ရှိပါတယ်။ဒါပေမဲ့လည်းရည်မှန်းထားတဲ့ပြုပြင်ပြောင်းလဲရေးတွေကိုပို့ပြီးအကောင့်ထက်ဖော်နိုင်မလားဆိုတာကတော့မသေးကြလားပါဘူး။တစ်ချိန်တည်းမှာပဲအမေရိကန်မှာသမရတဲ့အဖြစ်ထရန့်ကိုရွေးချယ်လိုက်တဲ့အချိန်မှာပဲတရုတ်ခေါင်းဆောင်တွေပေါ်ရိုက်ခတ်မှုတွေရှိခဲ့တာပါ။ထိုင်ဝမ်သမရနဲ့ပထမဆုံးဓာတ်ရိုက်စကားပြောတဲ့ရွေးကောက်ခံအမေရိကန်သမရတဦးအဖြစ်ထရန့်ဟာတရုတ်နိုင်ငံရဲ့တနိုင်ငံတည်းမူဝါဒအပေါ်မှာလည်းမေးခွန်းထုတ်ခဲ့ပါတယ်။တရုတ်သမိုင်းပညာရှင်ဇန်လီဖန်ကတော့တရုတ်ခေါင်းဆောင်တွေအတွက်ကြီးမားတဲ့စိန်ခေါ်ချက်လို့သုံးသပ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာထရန့်အနိုင်ရခဲ့တဲ့အတွက်တရုတ်နိုင်ငံစီးပွားရေးမှာအကျတဲ့ကျုံးဝနိုင်တယ်လို့ပြိုကွဲတဲ့အဖြစ်မျိုးတောင်ကျုံးဝနိုင်တယ်လို့လည်းဆိုပါတယ်။
这样的情况发生可能随之而来的就有可能是社会的动荡。
ဒီတိုင်းသာဖြစ်လာမယ်ဆိုရင်တော့လူမှုရေးရာမတည်မငြိမ်အခြေအနေတွေပေါ်လာပါလိမ့်မယ်။လူမှုရေးစီးပွားရေးဖြစ်ဖို့ဖြစ်ပြီးဆိုရင်တော့ပြည်တွင်းနိုင်ငံရေးမှာလည်းအကျတဲ့တွေကျုံးဝပါလိမ့်မယ်။အားလုံးကဆက်ဆက်နေပါတယ်။
ထရန့်ရဲ့မဟာဗျူဟာကတော့တရုတ်ကွန်မြူနတီပါတီရဲ့အားနည်းချက်တွေကိုပြစ်မှတ်ထားဖို့ဖြစ်နိုင်တယ်လို့သမ္မတရှီအနေနဲ့အာဏာမြဲဖို့ကြိုးစားရမယ်တစ်ချိန်တည်းမှာပဲတရုတ်ခေါင်းဆောင်တွေရဲ့အပေးအယူညှိနှိုင်းနိုင်စွမ်းဟာလည်းအရေးပါလာနိုင်တယ်လို့သမိုင်းပညာရှင်ဇန်ကသုံးသပ်ထားပါတယ်ရှင်
။မနက်နာချန်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့ကျန်းမာရေးသတင်းတပုတ်ဖြစ်တဲ့ငှက်ပြားရောဂါတိုက်ဖျက်ရေးအကြောင်းတင်ဆက်ပေးပါမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအခုနောက်ဆုံးထုတ်ပြန်လိုက်တဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့ငှက်ပြားရောဂါတိုက်ဖျက်ရေးမှာတိုးတက်မှုအခိုင်အမာရှိနေပြီလို့ပြောလိုက်ပါတယ်။အထူးသဖြင့်အာဖရိကဒေသကကလင်းငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေအတွက်ရောဂါထိန်းချုပ်ရေးအစီအစဉ်တွေမှာတည်တည်တတ်တတ်ထိရောက်မှုရှိခဲ့တယ်လို့အစီရင်ခံစာကဖော်ပြထားပါတယ်။ဒါပေမဲ့လည်းရန်ပုံငွေရရှိမှုတန့်သွားတာကြောင့်ငှက်ပြားရောဂါတိုက်ဖျက်ရေးကိုရည်မှန်းချက်ထားလှုံ့ဆော်ဖို့အခက်အခဲတွေရှိလာပြီလို့လည်း WHO ကသတိပေးထားတဲ့အကြောင်းကို Henry Richwell ရဲ့သတင်းလွှာကိုမတ်တင်ကြီးထက်ကပြောပြပေးပါမယ်
။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့2016ခုနှစ်အစီရင်ခံစာမှာတော့ကမ္ဘာတလွန်ငှက်ပြားရောဂါတိုက်ဖျက်ရေးမှာသိထားတဲ့အောင်မြင်မှုတွေကိုအလေးပေးဖော်ပြထားပါတယ်။ငှက်ပြားရောဂါကြောင့်သေဆုံးမှုဟာဆိုရင်သေဆုံးသူ4သိန်းကျော်ရှိခဲ့တဲ့2000ပြည့်နှစ်ကလေးကဆိုရင်ထက်ဝက်ရော့ကျသွားပါတယ်။အာဖရိကတိုက်အတွင်းစီးစိန်ချင်အောင်ဖြန့်ဝေပေးခြင်းလုပ်ငန်းကငှက်ပြားရောဂါကာကွယ်မှုမှာထူးခြားတဲ့အမှတ်တိုင်တစ်ခုဖြစ်တယ်လို့လဲ WHO ကပြောပါတယ်။ London School of Hygiene and Tropical Medicine ဌာနကဒေါက်တာဂျူလိုင်းစ်ကတော့အခုလိုပြောပါတယ
်။ The progress is that now 53% just over half that target population.
ဒီမှန်းတဲ့လူဦးရေရဲ့ထက်ဝက်ကျော်ဖြစ်တဲ့53ရာခိုင်နှုန်းကိုစီးစိန်ချင်အောင်နေဖြန့်ဝေခဲ့ပြီဖြစ်ပါတယ်။ရောက်ဖို့တိတ်ကိုခက်ခဲတဲ့ဒေသတွေအပါအဝင်လူရည်အများအပြားစီကိုဖြန့်ဝေပေးနိုင်မှုရည်မှန်းထားတာဖြစ်ပါတယ်။ခုဆိုရင်ရည်မှန်းထားတဲ့လူရည်ရဲ့53ရာခိုင်နှုန်းကစေစိန်ချင်းအောင်တွင်နဲ့အိတ်ကြတယ်ဆိုတဲ့အစီရင်ခံစာတွေရှိပါတယ်။ဒါကတိတ်ပြီးအားရစရာပါ
။ဒါပေမဲ့ငှက်ပြားရောဂါကိုကာကွယ်နိုင်ဖို့အတွက်ဆေးတွေကိုပိုပြီးတော့သုံးလာရတာကြောင့်ငှက်ပြားဖို့တည်ဆောင်တဲ့ချင်းတွေဆေးရင်ပါလာကြပါတယ်။ဒေါက်တာဂျူလိုင်းစ်ကအခုလိုပြောပါတယ
် Insecticide resistance is spreading very rapidly.
ဒီမတိုးတော့တဲ့အခြေအနေကပြန့်နှံ့မှုတိတ်ပြီးမြန်လာပါတယ်။ဂျိုတင်ကာကွယ်မှုမြင့်လာတာနဲ့အမျှဆေးမတိုးတော့တဲ့အခြေအနေကလည်းပိုပြီးမြန်လာတာပါ။တချို့နေရာတွေမှာဆိုရင်ဆေးမတိုးတော့တဲ့အခြေအနေကတိတ်ကိုမြင့်လာပါတယ်။အာဖရိကဒေသတွေကတချို့ဒေသတွေမှာဆိုရင်ခြေနေကမူလအနေအထားထက်အဆ1000လောက်ခန်းနိုင်ရေပိုရှိလာတယ်ဆိုတော့အစီရင်ခံချက်တွေလည်းရှိနေပါတယ်။
ပြီးခဲ့တဲ့၅နှစ်အတွင်းငှက်ပြားရောဂါရှိမရှိစမ်းသပ်မှုတွေကလည်းတိတိတသားမြင့်တက်လာပြီးအထူးသဖြင့်ကလေးတွေနဲ့ကိုဝင်ဆောင်အမျိုးသမီးတွေကိုအသက်ငယ်ဆေးကုသမှုတွေမြင်မြန်ဆန်းဆန်းပေးလာနိုင်ပါတယ်။ဒေါက်တာဂျူလိုင်းပြောပြတာကတော့
What's clear now is that we need to do
ကာကွယ်ရေးလုပ်ငန်းစဉ်တွေပိုပြီးအသွင်ပြောင်းဖို့လိုအပ်တယ်ဆိုတာကို အခုချိန်မှာပိုပြီးရှင်းရှင်းလင်းလင်းဖြစ်လာပါတယ်။နေရာတစ်ခုချင်းစီအလိုက်လိုအပ်ချက်နဲ့အံဝင်ခွင့်ကြဖြစ်အောင်လုပ်ဖို့လိုပါတယ
်။ဆာဟာရတဲကန်ဒါယာတောင်ပိုင်းအာဖရိကဒေသကနှစ်ဖြားရောဂါခံစားရမှုအတော်လေးဆိုးဝါးနေတာပါ2015ခုနှစ်အတွင်းငှက်ဖျားရောဂါနဲ့သေဆုံးရသူအရေအတွက်ရဲ62ရာခိုင်နှုန်းကအဲ့ဒီဒေသမှာဖြစ်နေတာပါဒါပေမဲ့ရန်ပုံငွေမရှိတာကြောင့်တိုးတက်မှုတွေရုတ်ရော့လာတယ်လို့လည်း WHO ကပြောပါတယ် WHO အဖွဲ့ကြီးရဲ့ငှက်ဖျားရောဂါအစီအစဉ်ရဲ့ညွှန်ကြားရေးမှူးဒေါက်တာပီဒရိုအလွန်ဆိုဖာနန်ဒက်စ်ကအခုလိုပြောပါတယ
် The last 5 years we have seen no increase on the level of funding
ပြီးခဲ့တဲ့5နှစ်အတွင်းရန်ပုံငွေရရှိမှုကတိုးမလာပါဘူးနိုင်ငံတကာအလူရှင်တွေဘက်ကရောငှက်ဖျားရောဂါနဲ့ကြုံတွေ့နေရတဲ့နိုင်ငံတွေကိုယ်တိုင်ကရောထဲ့ဝင်မှုနည်းလာတာပါငှက်ဖျားရောဂါတိုက်ဖျက်ရေးအတွက်လိုအပ်တဲ့အရေးမြစ်တွေမတိုးဘဲနဲ့တော့ကျွန်တော်တို့ရဲ့ရည်မှန်းချက်ကိုပြည့်မီမှာမဟုတ်ပါဘူ
းကလေးတွေကိုငှက်ဖျားရောဂါဖြစ်ပွားမှုကနေကာကွယ်ပေးဖို့နဲ့ကုသပေးဖို့ကပိုပြီးတော့လိုအပ်နေတယ်လို့လည်း WHO ကပြောပါတယ်ငှက်ဖျားရောဂါနဲ့သေဆုံးရသူတွေရဲ့80ရာခိုင်နှုန်းလောက်ကအသက်5နှစ်အောက်ကလေးငယ်တွေဖြစ်ကြပါတယ်ရှင်
တော်ရရှိများရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းသတင်းတွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်ဒူးစရိုက်မှုတွေဖြစ်ပွားနေတာဟာစစ်ပွားရေးမပြေလည်မှုကြောင့်လားတရားဥပဒေစိုးမိုးရေးမှာအာဏာချက်တွေရှိနေလို့လားဆိုတော့လာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်တော်ရရှိတွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲဘာတွေကိုပြုပြင်စေချင်တယ်လဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။ VOA ကနေဗိုလ်ဒူဝင်းညနေခင်းသတင်းချင်းချုပ်ကိုတော့ကိုရန်နိုင်ကကြီးညာပေးပါမယ်ရှင
်။တူရကီနိုင်ငံအလယ်ပိုင်းကစ်ဆရီမြို့ကဘတ်စကာဒဇင်ဘေးမှာကားဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်စစ်သား73ယောက်ထပ်မံတေဆုံးပြီး55ယောက်ထဏ်ရာရသွားခဲ့တယ်လို့စစ်ဖက်ရင်းမြစ်တွေကပြောပါတယ်အဲ့ဒီဒဏ်ရာရတဲ့သူတွေကအများစုဟာစစ်ဖက်ကလို့ပြောပါတယ်ဒါပြင်6ဦးကတော့စိုးရင်ရတယ်လို့ဆိုပါတယ်အရသာတိုက်စစ်မှုလည်းရှိနိုင်ပြီးတော့အများစုကတော့စစ်ဖက်ကလို့ဆိုပါတယ်ပောက်ကွဲမှုကြောင့်တာဝန်ချိန်ပြီးသွားတဲ့အချိန်မှာစစ်သားတွေကိုတင်လာတဲ့ဘတ်စကားလည်းပျက်စီးသွားခဲ့ပါတယ်တက္ကသိုလ်ဝင်းတစ်ခုအနီးနားမှာဒီကားဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပြီးတော့ဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားဘေးကိုစစ်သားတွေတင်လာတဲ့ဘတ်စကားဖျက်သွားတဲ့အချိန်မှာဘုံးပေါက်ကွဲမှုဖြစ်သွားခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ဒီမိုကရက်တစ်ပါတီကိုကွန်ပျူတာအင်တာနက်ကနေဖောက်ထွက်မှုတွေလုပ်နေတယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးတော့စက်တင်ဘာလတုန်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူပြောဆိုခဲ့တဲ့အကြောင်းအဲ့ဒီနောက်ပိုင်းမှာဖောက်ထွင်းခိုးယူမှုတွေဆက်လုပ်တာမတွေ့တော့ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကအင်ဗီရောမန်နေ့စဉ်ပြုလုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးတောက်ကြနေကပြောကြားလိုက်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာ IS စစ်သွေးကြော်တွေကိုအ мян ဆုံးခြေမုံပစ်ဖို့မဲဆွယ်ကာလမှာပြီးခဲ့တဲ့ကတိတွေကိုထပ်တလဲလဲပြောခဲ့ပြီးမဲအောင်မြင်မှုရအောင်ဘလို့အကောင့်ထဲပုံလဲဆိုတဲ့အသေးစိတ်အစီအစဉ်ကိုတော့ Florida ပြည်နယ် Orlando မြို့ကလူလူစုဝေးပွဲမှာပြောမသွားခဲ့ပါဘူးခင်ဗျာ
။သတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ Maximum ဖြစ်ပြီးတော့ Engineer ကတော့ Jonah Cummings ဖြစ်ပါတယ်။ကျမ Ethan ဆင်ပါရှင်။ VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line kilometer 24 25နဲ့58တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်အပေါင်းကျမ်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.